ဣရက်နိုင်ငံမြောက်ပိုင်းမိုဆူမြို့ကိုအာရစစ်သွေးကြွတွေလက်ခဲကနေပြန်လည်သိမ်းယူနိုင်ဖို့အတွက်ဣရက်ဆိုးရတက်ဖွဲ့တွေဟာအချိန်တော်ကြာပြင်ဆင်လာခဲ့တဲ့မြေပြင်ထိုးစစ်ဆင်မှုတွေကိုစတင်နေရတဲ့အမျှကနဦးအဆင့်အောင်မြင်မှုတွေလည်းရနေတဲ့အကြောင်းခတ်လက်နက်ကင်တက်ဖွဲ့ခေါင်းဆောင်တွေကပြောပါတယ်ဒေသစံတော်ချိန်မနက်6နာရီကစလို့အာရစစ်သွေးကြွတွေလက်ထဲကနေစတူယန်ကီလိုမီတာ200လောက်ကိုပြန်လည်သိမ်းထားနိုင်ပြီလို့ဒီကတ်သမရမာဆူဘာဇာနီကရုပ်မြင်သံကြားကနေထုတ်လွှင့်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။စီးရီးယားနိုင်ငံမှာအလက်ပိုမျိုးကြုံတွေ့ခဲ့ရတဲ့အခြေအနေမျိုးမဖြစ်ရလေအောင်သူတို့ရဲ့တပ်ဖွဲ့တွေဟာဒီအိရတ်မှာတော့အကောင်းဆုံးစူးစမ်းနေတယ်လို့ဆိုပြီးတော့မိုဆူးမျိုးလွတ်မြောက်စေရမယ်လို့လည်းဘာဇာနီကပြောပါတယ်။အခုဆက်စင်မှုဟာအမေရိကန်တိုက်ခိုက်ရေးတပ်ဖွဲ့တွေအီရတ်ကနေထွက်ခွာခဲ့တဲ့လွန်ခဲ့တဲ့9နှစ်ကစလို့အကြီးမားဆုံးဆက်စင်မှုဖြစ်တယ်လို့ဒေသတွင်းကရဲသားထောင်ပေါင်းများစွာရဲ့ဘေးကင်းလုံခြုံရေးအတွက်စိုးရိမ်စရာအခြေအနေတွေလည်းတိုးလာနေပါတယ်။အခုဆက်စင်ရေးမှာခါတလနက်ကိုင်းတပ်ဖွဲ့တွေဖက်ဒရယ်အစိုးရရဲတပ်ဖွဲ့တွေစူနီလူမျိုးစုလက်နက်ကိုင်အဖွဲ့တွေနောက်ရှီယာပြည်သူစစ်တပ်ဖွဲ့တွေနဲ့လေကြောင်းတိုက်ခိုက်မှုတွေအပြင်ပြီးခဲ့တဲ့နှစ်နှစ်အတွင်းအီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာအရက်စစ်သွေးကြွတွေကိုပြင်ပထားတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့တွေရဲ့ကူညီတိုက်ခိုက်မှုတွေလည်းပါဝင်ပါတယ်။အမေရိကန်အစိုးရအရာရှိတွေကတော့ IS ချိန်မုံရေးလှုပ်ရှားမှုမှာအခုဆစ်စင်ရေးဟာအရေးပါတဲ့အကြောင်းနဲ့မိုဆူးမျိုးကိုပြန်လည်သိမ်းယူနိုင်ဖို့ကတော့သတင်းပတ်တွေနဲ့ချီထားမှမဟုတ်ရင်လည်းတိတက်ပို့ပြီးတော့ကြားမြင်နိုင်တယ်လို့ပြောဆိုထားပါတယ်ရှင်။